Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Tan ရဲ့2022ခုနှစ်ဇွန်လ24ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင
်မင်္ဂလာပါခင်ဗျာ
အင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆွတ်ထုတ်လင်းနေပါတယ်ရှင်လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနှိမ်နှင်းမှုတွေအတွင်းတည်ဆုံးသူကလေးငယ်60တဲ့မနေ့ရှိတဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းလိပြားနိုင်ငံညင်ကြဲနိုင်ငံတကာညီလာခံဂျာမနီနိုင်ငံမှာစတင်ကျင်းပနေတဲ့သတင်းတွေကိုကိုခမောင်စိုးမင်းနဲ့အတူတင်ပြပေးသွားမှာပ
ါကချင်ပြည်နယ်မှာမြစ်ကြီးနားမြို့ဝင်တံတားဂိတ်ကို KIA စတင်တိုက်ခိုက်ခဲ့တဲ့အခြေအနေမှာတော့
ကိုလောတော့နေရာတကာမှာတိုက်ပွဲတွေဖြစ်တာဆိုတော့ဒီကောင်စီလက်တက်ချီရှိတဲ့နေရာတကာမှာဒီအခြေအနေကိုကြည့်ပြီးမှပေါ့နော်အလင်းပြင့်တက်တယ်လို့တိုက်ပွဲတွေဖြစ်တဲ့အချိန်အခါဖြစ်နေ
တာဒါကတော့ KIA သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောသွားတာပါ KIA တပ်တွေတိုက်ခိုက်ခဲ့တဲ့အခြေအနေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမင်းတက်မြို့တွင်သွာလာရေးအကူအညီကိစ္စမျိုးမိမျိုးဖားနဲ့စစ်တပ်ဆွေးနွေးညှိနှိုင်းခဲ့တဲ့အကြောင်းလဲကြားရမှာပါခိုးဝင်မြန်မာအလို့သမားတွေကိုထိုင်းကဆက်ပြီးဖမ်းဆီးနေတဲ့တဲ့ပေးပို့ချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အဖက်စင်ကဏ္ဍတွေထဲမှာတော့ဥကျော်စံသားရဲ့မြမအရေးတုံသက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူမျိုးရေးတပ်ဖွဲ့ရဲ့အင်အားသုံးနှိမ်နှင်းမှုတွေအတွင်းကလေးသူငယ်60တဲမနဲ့တည်ဆုံးတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီး9လနီးပါးရှိလာချိန်မှာကလေးတွေပေါ်အင်အားသုံးနှိမ်နှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့အပေါ်စိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောချက်ချက်ကိုကုကပြီးကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပ
ါ In Myanmar our colleagues on the country team thereSaid today they remain deeply concerned over the continued use of violence against
the people who are in the camp and who are being killed and young people who are being forced to flee for their lives. The government of Myanmar and the UNICEF have declared the end of the siege in February last year. The deaths of young people have increased by 60% and the number of injured people has also increased. The government of Myanmar and the UNICEF have declared Stephen Dujarric has said in a statement on Friday that Myanmar has declared the end of February 1st.9လနီးပါးရှိလာနေပေမဲ့စန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ခုခံတိုက်ခိုက်မှုတွေနဲ့အတူနိုင်ငံရေးအခြေအနေတွေဆက်လက်ပေါ်ပေါက်နေတာကြောင့်နိုင်ငံတကာတိုင်ဝမ်ကမြန်မာဆီယနာပိုင်းတွေပေါ်ဖိအားပေးနေတာပါဆီလင်းနဲ့တွေမြန်မာနိုင်ငံနဲ့မရောက်စေဖို့ဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့နဲ့ဆီယနာတိုင်းမှုစန့်ကျင်သူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်မှုတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုလည်းကုလသမဂ္ဂထရေညီလာခံမှာပြီးခဲ့တဲ့သတင်းပတ်ထက်ကပဲမဲခွဲအတည်ပြုထားပါတယ
်ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာဗုဒ္ဓဦးနေကနိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုတက်ရောက်ခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးစာကေရှိုဂူနဲ့အင်္ဂါနေ့ကမော်စကိုမြို့တော်မှာတွေ့ဆုံပြီးနောက်ထပ်မှာပဲအခုလိုထပ်မံတွေ့ဆုံခဲ့တာပါ။ရုရှားကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံချိန်မှာတော့ရုရှားအနေနဲ့မြန်မာနိုင်ငံနဲ့စစ်ရေးဆက်ဆံမှုပုံမခိုင်မာအားကောင်းအောင်လုပ်သွားဖို့စိတ်ပိုင်းဖြတ်ထားကြောင်းမြန်မာစစ်ကောင်းဆောင်ကိုပြောဆိုခဲ့တယ်လို့လည်းရုရှား RIA သတင်းဌာနကဖော်ပြထားပါတယ်။နှစ်ဖက်အပြန်အလှန်နားလည်မှုလေးစားယုံကြည်မှုတွေပေါ်မှာအခြေခံပြီးနိုင်ငံဆက်ဆံရေးပုံမခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာပါလို့ရုရှားကာကွယ်ရေးဝန်ကြီးစာကေရှိုဂူကပြောဆိုခဲ့ပါတယ်မြန်မာအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာခီးစဉ်တွင်ရုရှားလုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုက်ပက်ဂူရှော့နဲ့လည်းတရားတွေ့ဆုံပြီးနိုင်ငံစစ်ပယ်ရေးရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးတာတွေရှိခဲ့ပြီးမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကပြောဆိုတဲ့အကြောင်းရုရှားအင်တာဖက်သတင်းဌာနကရေးသားထားပါတယ်ရုရှားနိုင်ငံမြန်မာစစ်တပ်ကိုနိုင်ငံတကာစာမျက်နှာမှာအစင်တစိုက်ကာကွယ်ရည်တည်ပေးနေတဲ့နိုင်ငံတစ်ခုဖြစ်ပြီးစစ်လက်နက်ပစ္စည်းရောင်းချပေးတဲ့အဓိကနိုင်ငံတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာ2020မတ်လကလေးကကိုဗစ်ကပ်ရောဂါအရေးပေါ်အခြေအနေကြီးညာထားတာကိုဒီနေ့ကြာသပတေးနေ့ကစအဆုံးသတ်တော့မှာဖြစ်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကကြေညာလိုက်ပါတယ်
The emergency is over. It's a new chapter. Doesn't mean there's not challenges for the new chapter, but the emergency is over.
ဒီဘောကလာကုံဆုံးသွားပါပြီ။ဆာမျက်နှာအတစ်ဖွင့်လိုက်ရမယ့်အချိန်ရောက်ပါပြီ။ဆာမျက်နှာအတစ်မှာစိန်ခေါ်မှုတွေလည်းရှိနေသေးပါ။ဒါပေမဲ့လည်းရေဘောအချိန်တွေကတော့အဆုံးသတ်သွားပါပြီလို့ဗိုလ်ထုနှင့်နယူးယောက်ကသတင်းစာရှင်းလင်းပွဲအတွင်းအုပ်ချုပ်ရေးမှူးကမှပြောကြားသွားတာပါ။ကိုဗစ်ကရောဂါတိုက်ဖျက်ရေးနဲ့ကာကွယ်ဆေးထိုးနှက်ရေးဟာထိတ်တန့်ဦးစားပေးဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါရစေ။ကိုဗစ်ကရောဂါထိန်းချုပ်ရေးကန့်သက်ချက်အများစုကိုတော့အုပ်ချုပ်ရေးမှူးကဇွန်လ15ရက်နေ့ကလေးကရုတ်သိမ်းထားတာပါ။ပြည်နယ်အုပ်ချုပ်ရေးမှူးကရေးဘော်အခြေအနေရုတ်သိမ်းလိုက်တာကြောင့်ပြည်နယ်နဲ့ဒေသနဲ့တာဝန်ရှိသူတွေကျန်းမာရေးဆိုင်ရာကန့်သက်ချက်တွေကိုကိုယ်အစီအစဉ်နဲ့ကိုကျင့်သုံးဝင်ရကြတော့မှာဖြစ်ပါတယ်။နယူးယောက်ပြည်နယ်မှာအသက်16နှစ်နဲ့အထက်အနည်းဆုံးကာဝယ်ဆေးတစ်ကြိမ်ထိုးပြီးတဲ့သူအရေအတွက်ဟာ87ရာခိုင်နှုန်းကျော်ရှိပြီးနှစ်ကြိမ်အပြည့်ထိုးပြီးတဲ့သူ63ရာခိုင်နှုန်းကျော်ရှိတဲ့အကြောင်းလည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ရေးဘော်အခြေအနေကိုရုတ်သိမ်းလိုက်ပြီးမဲ့လေရင်တွေလေဆိပ်တွေယထားတွေဘတ်စကားတွေလိုအများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းတွေမှာနှာခေါင်းဆီးဝေးချဖို့အပါအဝင်အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ COVID ယောဂါကာကွယ်ရေးလမ်းညွှန်ချက်တွေကိုတော့ဆက်နဲ့လိုက်နာသွားမှာဖြစ်တဲ့အကြောင်းလည်းအုပ်ချုပ်ရေးမှူးကပြောဆိုထားပါဗျ
။လာမယ့်တိုကျိုအိုလံပစ်အားကစားပွဲကိုအားကစားကွင်းအတွင်ကြီးစုခွင့်ပေးထားတဲ့တချို့သောဂျပန်ပြည်သက်တွေအတွေ့ COVID ကယောဂါကာကွယ်ရေးတားမြစ်ချက်တွေပြဋ္ဌာန်းထားပါဗျ။မနေ့ကထုတ်ပြန်လိုက်တဲ့အဲ့ဒီတားမြစ်ချက်ထဲမှာဂျပန်ပြည်သက်တွေအနေနဲ့ပဝါစားတွေရန်ပြီးအဟစ်အားပေးတာအားကစားသမားတွေအနာကပ်ပြီးအမတ်တရအော်တိုရေးခိုင်းတာတခြားပွဲကြည့်ပိတ်သက်တွေနဲ့စကားစမြည်ပြောဆိုတာတွေပါဝင်ပါတယ်။ဒါအပြင်ကြီးစုတဲ့အားကစားပွဲပြီးရင်အိမ်ကိုတန်းတန်းမတ်မတ်ပြန်ကြဖို့ပြောဆိုမယ်လို့လည်းပါရှိပါတယ်။အားကစားကာလအိုလံပစ်ကာလအတွင်းအားကစားပွဲတွေကျင်းပရာကစားကွင်းထဲမှာအရက်သေးစားရောင်းချမှုကိုလည်းတားမြစ်ထားပါတယ်။အိုလံပစ်အားကစားပွဲတွေမှာနိုင်ငံခြားသားပိတ်သက်တွေကိုတော့ကြီးစုခွင့်ပိတ်ပင်ထားပါတယ်။အိုလံပစ်ကအားကစားကွင်းအတွင်းပိဋကတ်တောင်ဒါမှမဟုတ်အားကစားကွင်းထဲမှာကြီးစုနိုင်တဲ့ပိဋကတ်အားလုံးရဲ့တဝက်ပဲဝေရောက်ခွင့်ကန့်တတ်ထားရေးအတွက်တနင်္လာနေ့ကဆုံးဖြတ်ချက်ချပြီးတဲ့နောက်တာဝန်ရှိသူတွေကစောစောကပြောတဲ့တားမြစ်ချက်တွေကိုမနေ့ကချမှတ်လိုက်တာဖြစ်ပါတယ်တိုကျိုမြို့နယ်နိုင်ငံတော်ဝန်ကိုဗစ်ကပ်ရောဂါပြန့်ပွားမှုကိုတားမြစ်တဲ့အနေနဲ့ကျန်းမာရေးဆိုင်ရာကြံ့ကျင်သူတွေကပိဋကတ်မပါတဲ့အိုလံပစ်အားကစားပွဲကိုကျင်းပဖို့အကြံပေးခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဆက်လက်ပြီးနိုင်ငံတကာသတင်းတွေကိုတင်ပြပေးတော့မှာပါ။လီဗျားနိုင်ငံငင်းကြဲရေးဆွေးနွေးပွဲအတွက်ဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံဂျာယဝန်ကြီးအန်တိုနီဘလင်ကင်ကအခုညလာကလီဗျားနိုင်ငံရေရှည်ငင်းကြဲရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်နေပြောဆိုလိုက်ပါတယ
်။ I think a moment of opportunity to reinforce the support of the international community for Libya as it moves forward toward elections.
အခွင့်အလမ်းကောင်းကိုအမိရယူခြင်းပါတယ်လီဗျားနိုင်ငံကိုပုံမတရားပြီးခိုင်မာအကောင့်လွတ်လပ်တဲ့အနာဂတ်စီဥတီနေအောင်ကုညီယာမှာမဆုံးမနစ်ဆောင်ရွက်ခဲ့တဲ့အတွေ့ရောအားလုံးပါဝင်လာအောင်ကြိုးပမ်းခဲ့တဲ့အတွက်ပါဂျာမနီနိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်လို့ဝန်ကြီးဘလင်ကင်ပေါ်ဒူနီကလည်းပြောလိုက်တာပါဂျာမနီနဲ့ကုလသမဂ္ဂဖူးတွဲပြီးလီဗျားနိုင်ငံအနာဂတ်အတွက်နိုင်ငံကညီလာခံတရက်စတင်ကျင်းပဖို့ရှိနေခြင်းပါပဲဝန်ကြီးဘလင်ကင်မှတ်ချက်ပြီးပြောကြားတာလည်းဖြစ်ပါတယ်ကုညီလာခံကနေလီဗျားနိုင်ငံမှာတက်ခတ်မှုတွေရဆိုင်မှုနဲ့တည်ငြိမ်တဲ့အစိုးရပေါ်ပေါ်ရေးအစောပိုင်းကျူးကမ်းမှုတွေပေါ်ခြေခံပြီးရှေ့ဆက်တိုးတက်မှုရဖို့ညီမှန်းထားတာပါပြည်ခရဆက်ရေးအကောင့်ထဲပေါ်ပေါ်နဲ့နိုင်ငံသက်တွေရုပ်သိမ်းရေးပါဝင်လီဗျားနိုင်ငံအတွက်အကောင်ဆုံးလုံနိုင်မဲ့နည်းလမ်းတွေပေါ်ဘုံသဘောတူညီချက်ရရှိထားတဲ့အကြောင်းလဲအမေရိကန်နိုင်ငံဂျာယဝန်ကြီးဘလင်ကင်ကဂျာမန်နိုင်ငံဂျာယဝန်ကြီးဟေကိုမတ်စ်နဲ့အတူအစောပိုင်းမှာသတင်းတောက်တွေကိုပြောဆိုထားပါတယ
်ကျူးဘားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုရဲ့နှစ်ပေါင်း60နီးပါးတန်ခတ်ပိတ်ဆို့မှုကိုကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံမဲ့184မဲ့ကန့်ကွက်မဲ့2မဲနဲ့ဗိုလ်ထုနေကရှုံချလိုက်ပါတယ်။ဒါဟာအထွေထွေညီလာခံရဲ့29ချိန်မြောက်ဇက်တိုက်ရှုံချမှုပဲဖြစ်ပါတယ်။အမေရိကန်ဘက်ရင်နိုင်ချက်ဆက်ယုံတွေကိုကျူဘာအစိုးရကပြည်သူပိုင်သိမ်းရတဲ့အတွေ့1960ပြည့်နှစ်ကစတင်ချမှတ်ပြီး1962မှာသက်တမ်းတိုးခဲ့တဲ့ဒီတန်ခတ်ပိတ်ဆို့မှုဟာအမေရိကန်နဲ့ကျူဘာနှစ်နိုင်ငံအကြားစစ်အေးခေရန်ဆောင်မှုအစဉ်အလာအဖြစ်ကြံရစ်နေတာပါ။သမ္မတဥပမာလက်ထက်နှစ်နိုင်ငံပြန်လည်တင်းမြတ်ရေးလုပ်နေချိန်တုန်းကတော့အထွေထွေညီလာခံမှာဒီကိစ္စမဲခွဲတဲ့အခါအမေရိကန်ပြည်ထောင်စုကကြားနေခဲ့ပါတယ် ဒါပေမဲ့2019ခုနှစ်သမ္မတထရန့်တက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြန်လည်ဆိုးဝါးသွားပြီးလက်ရှိသမ္မတဘိုင်ဒန်လက်ထက်မှာပြန်လည်ပြင်ဆင်ခြင်းမရှိသေးပါဘူးကျူဘာပြည်သူတွေသူတို့အနာဂတ်သူတို့ဆုံးဖြတ်နိုင်ရေးအတွက်အထွေထွေညီလာခံကထောက်ခံဖို့အားပေးတယ်လို့ပဲကုလသမဂ္ဂဆိုင်ရာအမေရိကန်အရာရှိကြီးတဦးကပြောဆိုထားပါတယ်တကယ်တော့ကျူဘာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်မှုကိုအမေရိကန်ကွန်ဂရက်ရဲ့ဆုံးဖြတ်ချက်အရသာရုပ်သိမ်းနိုင်မှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကနေရုရှားပိုင်းဖြစ်2014ခုနှစ်တုန်းကတင်ပတ်ခဲ့တဲ့ခရိုင်းမီးယားဒေသနီးပင်လယ်နက်ထဲမှာအမေရိကန်ဦးဆောင်တဲ့စစ်ရေးလက်ချင်းမှုမှာပါဝင်နေတဲ့ပရိရှားရေတပ်ဖြစ်တင်မော်တစင်းကိုပေါ်တူနီကသတိပေးပစ်ခတ်ခဲ့တဲ့အကြောင်းရုရှားစစ်တပ်ကပြောဆိုလိုက်ပါတယ်ရုရှားရေပိုင်နဲ့အတွင်း3ကီလိုမီတာအကွာထိရောက်ရှိလာတဲ့အကြောင်း HMS Defender စစ်တင်မော်ကိုသတိပေးပစ်ခတ်ခဲ့တာလို့လည်းရုရှားစစ်တပ်ကပြောဆိုလိုက်တာပါရုရှားကင်းလေသမော်ဒစင်းကပြစ်ခတ်ခဲ့တယ်လို့ SU-24M တိုက်လေယာဉ်ဒစင်းနဲ့လည်းပရိရှားစစ်သင်္ဘောအနီးဘုံကျဲခဲ့တယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်အတ္တန်တိတ်စာချုပ် NATO ဖွဲ့ဝင်နိုင်ငံတွေအပြင်ယူကရိန်းနဲ့နိုင်ငံပေါင်း32နိုင်ငံကစစ်သင်္ဘောတွေပါဝင်ပြီးပင်လယ်လီညင်းလို့အမည်ပေးထားတဲ့ပူးတွဲစီရီလက်ချင်းမှုကိုရုရှားတာဝန်ရှိသူတွေပြစ်တင်ရှုတ်ချပြောဆိုလိုက်ပြီးနိုင်ပိုင်းကြာမှာပဲရုရှားစစ်တပ်ရဲ့ပြစ်ခတ်မှုဖြစ်ခဲ့တာပါပရင်ကဝေဝင်ဌာနကတော့ဖြစ်သိမှုကိုရုရှားရေတပ်ကပြစ်ခတ်သတိပေးခဲ့တယ်ဆိုတဲ့ပြောဆိုချက်ဟာမှန်မှန်ကန်တဲ့အကြောင်းပြောဆိုပြီးပယ်ချခဲ့ပါတယ်ရုရှားစစ်တပ်ကပြစ်ခတ်ပြီးစီးရီးလက်ချင်းနေရတာဖြစ်ပြီးရုရှားစစ်သည်ဘုံကလည်းနိုင်ငံတကာဥပဒေနဲ့ညီယူကရိန်းရေပိုင်နဲ့အတွင်းဖြတ်တန်းမောင်းနှင်ခဲ့တာဖြစ်တဲ့အကြောင်းပရိရှားကဝေဝင်ဌာနတာဝန်ရှိပုဂ္ဂိုလ်တွေကလန်ဒန်မြို့မှာသတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ
်အီသီယိုးပီးယားနိုင်ငံတီဂရေးဒေသကတက်ကော့ကောင်းမြို့မှာမနေ့ကလေကြောင်းကနေတိုက်ခိုက်တာခံရတဲ့အတွက်လူဒါဇင်ပေါင်းများစွာတေဆုံးခဲ့တယ်လို့မျက်မြင်သက်သေတွေကိုကိုးကားပြီး Writers သတင်းမှာဖော်ပြထားပါတယ်။မနေ့နေ့လေဒေသစံတော်ချိန်တနာရီလောက်ကဈေးတဲကိုလေရင်ဒဇင်ကနေဘုံတစ်လုံးချခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ Ethiopia စစ်သားတွေကလူနာတင်ရင်တွေကိုအခင်းဖြစ်ပွားတဲ့နေရာသွားရောက်တာတားဆီးထားတယ်လို့ကျမ်းမာရေးဝန်ထမ်းတွေကပြောပါတယ်။အဲ့ဒီဆွဆွေးချက်အပေါ် Ethiopia စစ်ဖက်ပြောရေးဆိုခွင့်ရှိသူဘိုမူးချုပ်ကဲနဲ့အတိန်ကတိုက်ရိုက်ဖြေဆိုခြင်းမရှိပါဘူးသူကအတီလဲမပြူညင်းလဲမညင်းပဲလေချောင်းကနေတိုက်ခိုက်တာဟာတမယိုးချစစ်နီးပြူဟာဖြစ်ချောင်းနဲ့သူတို့အနေနဲ့အရသားတွေကိုတပစ်မှတ်ထားတိုက်ခိုက်တာမဟုတ်ချောင်းပြောပါတယ်မနစ်နိုဝင်ဘာလကအီသီယိုးပီးယားစစ်တပ်ကထိုးစစ်ဆင်ပြီးတီဂရဲဒေသမှာအုပ်ချုပ်နေတဲ့တီဂရဲပြည်သူ့လူမျိုးရေးတပ်ဦး TPLF ကိုတိုက်ထုတ်ပြီးတဲ့နောက်အဲ့ဒီဒေသမှာစစ်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကျသပတင်းလေးနေနဲ့ခင်တဲ့င်းစီစဉ်ကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနေနဲ့ခင်စီစဉ်တွေကို Washington DC ကနေထိုင်ရိုက်တင်ဆက်နေပါဗျ။အခုတော့တင်ပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။မြကြီးနားမြို့အဝင်းတံတားဂိတ်နားမှာ KIA ကချင်းလွတ်မြောက်ရေးတပ်နဲ့မြန်မာစစ်တပ်တို့ကြားမင်းညားကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါဗျ။ဗလမင်းထင်တံတားနားဖြစ်ခဲ့တဲ့တိုက်ပွဲကနေပြင်းထန်တဲ့ပေါက်ကွဲဒဏ်တွေကိုကြားခဲ့ရပြီးဒေသခံရွာသားတွေကြောက်လန့်ကြားနဲ့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါဗျ။ KIA တည်င်းပြန်ကြားရေးတာဝန်ခံဘိုမူးကြီးနော်ဘူးကတော့သူတို့တပ်တွေသွားပြီးတိုက်ခိုက်ခဲ့တာပါလို့ VOA ကိုအတည်ပြုပြောကြားခဲ့ပါဗျ။ဆက်သွယ်မင်းညာစုံစမ်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြမှာပါ။
ဟုတ်ကဲ့ဒီတိုက်ပွဲစဖြစ်ခဲ့ပုံကိုဗိုလ်မှူးကြီးနော်ဘူးက
ကျွန်တော်တို့ကတပ်မဟာ3နဲ့အောက်ခံတပ်ရင်း3တက်ကကျွန်တော်တို့ကဘက်ကနဲ့မချိနာမျိုးအဝန်လာမင်းကျင်းနဲ့အရှိတ်ဘက်ဒီမိုင်းနာကြီးရစုပေါင်းကိတ်ကိုလာပစ်တယ်ဆိုတဲ့အဲ့လောက်တော့ကျွန်တော်ရပါတယ်စုပေါင်းဆိုတော့တက်လက်ရှိမယ်ရေးတယ်လက်ရှိမယ်ခုနှစ်ကောက်တဲ့နေရာပွဲတယ်လက်ရှိမှာပါခုနနိုင်45မိနစ်ဝန်းကျင်လောက်ကနဲ့စတာရှိနိုင်လောက်ဆိုတော့အကုန်လုံးပြန်ညင်သွားတယ်လို့ပြောတာဘာကြောင့်ပြစ်တယ်ဆိုတာကတော့ကျွန်တော်လည်းတိတိကျကျပြောလို့တော့မရပါဘူး။အဲမေဘီလိတိတရားတော့ဘာမှမရသေးပါဘူး။အခုလောတော့နေရာတကာမှာတိုက်ပွဲတည်ဖြစ်တာ။ဆိုတော့စစ်ကောင်စီလက်တချီရှိတဲ့နေရာတကာမှာဒီအခြေအနေကိုကြည့်ပြီးမှပေါ့နော်။အလင်းပြင့်ပြစ်တယ်လို့တိုက်ပွဲတည်ဖြစ်တဲ့အချိန်ကဖြစ်နေတာ။တခြားအခြေအနေတွေသိရင်အားတွေထိတတ်တန်ကြာရတာဒီဘာမှမကြားပါဘူ
း။ဒီတိုက်ပွဲဖြစ်ခဲ့တဲ့ဗလမင်းထင်တရားနာကလုံခြုံရေးကြောင့်အမည်မဖော်လို့တဲ့ဒေသခံအမျိုးသမီးကလည်း
အော်ညနေ9နာရီခွဲလောက်မှာဘုံလက်ချက်အရင်ဒီမှာလောက်တော့တနက်နေပေါ့နော်ဟုတ်ပါဘူးအများကြီးဖောက်တန်တန်ကြားရတယ်ဟုတ်တယ်ဘုံတော့စစ်စစ်ကြောက်တော့ကြားရတယ်ဟို တန်အကြေးပဲဆရာအကြေးပြမဟိုအမကြီးတော်မှာတုံလုတ်တော့တာပေါ့နော်အဲ့လိုမျိုးအထိမိမတာတော့မရှိရဆရာဖြစ်တာနဲ့ကြောက်ပြမကျွန်တော်တို့ကိုအင်တာဆိုနေပေါ့နော်အမျိုးဖြစ်တဲ့နားမှာပဲတင်းပုံးဆောင်လိုက်လိုမျိုးပဲအဲအတန်ကကြားလိုက်လူနဲ့ချင်းနဲ့နေရမှာဘူးလိုက်အဲ့လိုမျိုးနေနေတာ
ဒါအပြင်ဒီဗလမင်းစင်တရားနာကလုံးချုပ်ရေးရမြေမဖော်လို့တဲ့နောက်ဒေတာကန်အမျိုးသားသူကလည်း
အဓိကတော့ဒီ9:40စတာကဒီအဓိကသူတို့ရဲ့စုပေါင်းကိန်းနာမှာစတာစတာပေါ့အပြင်ဖြည့်ရတာနဲ့ဘာမှတော့မညီတော့ဘူးအလက်နဲ့ကြီးလက်နဲ့ငယ်ဒီအာဒီဂျီအသာထူလာပေါ့ဝါဆဲချလာပေါ့လက်နဲ့ကြီးတွေကတော့အငယ်တွေကတော့တော်တော်လေးတော့အနည်းဆုံးနိုင်ရွယ်လောက်တော့အတန်ကြာတာပေါ့အခုနောက်ပိုင်းတော့ညီသွားပါ
တယ်။အေးမြစ်ချင်းသားမြို့သားကိုကတ်လာတဲ့တိုက်ပွဲရဲ့ထူးခြားမှုကိုလည်းကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဂွမ်ကောင်အောင်ခန်းက
မြစ်ချင်းသားမြို့ပေါ်မှာတော့အရင်တော့တစ်ခေါက်ကတော့မြစ်ချင်းသားနေသက်စခန်းပေါ့နော်အဲရှော့တုံးနဲ့လာတဲ့ပြစ်တဲ့ဟာမျိုးကိုလည်းတစ်ခေါက်တော့ကြားလိုက်တာပေါ့အဲအခုဟာဒီတနတ်နဲ့ပြစ်တာတော့မြစ်နားလည်းအနီးစပ်ဆုံးနေရာမှာဖြစ်နေတော့ထူးခြားမှုရှိတယ်လို့ပဲမြစ်နားတက်ကတူနဲ့နီးတဲ့နေရာမှာပဲ
ဒါအပြင်အခုတိုက်ပွဲဖြစ်ပျက်အဆုံးတက်ခဲ့ပုံအသေးစိတ်ကိုလည်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက
အပြန်လမ်းတိုက်ပွဲငယ်လေးတော့ဖြစ်တာပေါ့မိနစ်15မိနစ်လောက်တော့မိနစ်30ပေါ့အကြာဆုံးအဲ့လောက်တော့ဖြစ်တယ်လို့ကြားပါတယ်အဲ့ကနဲ့ပြန်ရင်သွားတာတော့ဟိုမြစ်နားဘက်ကနေတော့ဒါမှမဟုတ်စစ်ကိုတီလာတယ်လို့ပြောကြတယ်ခဏပြပြမကျွန်တော်တို့ခေရဘက်ကတော့ပြန်ဆုတ်ကားတယ်မြန်မာပါအဲဒီဟာဂျင်တွေကလာတော့ဝေးနေတယ်ဆိုတာပြစ်တယ်ဆိုတာကတော့မကြားပါဘူ
းဒါပေမဲ့လေချောင်းကနေတက်ခိုက်ခင်ရမှာကိုအရန်ထိတ်လန့်စွရင်ခဲ့ရတယ်လို့တော့ဒေသခံအမျိုးသမီးကပြောပါတယ
်နောက်ပိုင်းမှာကျတော့လေရင်ကနဲ့လာရေးဘက်လောက်လာဝေးသွားတယ်ဒီတိတိနဲ့တုံးလေးငါခေါက်လောက်လာရေးပြမကျန်သွားကြတာကိုရှင်ရအမျိုးပေါ့သူတို့ဗျံပတာနဲ့အဲ့လိုမျိုးအပေါ်နဲ့ပြချတော့မလားပေါ့နော်ပြလို့ရှိရင်စစ်တပ်ကအဲ့လိုမျိုးဖြစ်တဲ့ခါကျတော့ကိုလည်းလိုင်းမှာလည်းကြည့်ဖို့ညင်ဖို့ရခါကျတော့အဲ့လိုမျိုးဗျံပတာတွေ shop ပြပြမှတရားလုံးတော့တည်ပုံတော့မှာပဲဆိုတော့သူကြီးကအများရှိသွားတာအရင်ကြောက်သွားတာတော့အခုရှိသေးတယ
်ဒါအပြင်ဒီပြည့်ထန်တဲ့တိုက်ပွဲအတွင်းကလေးငယ်တွေအကြီးအကျယ်ထိတ်လန့်တဲ့အထိဖြစ်ခဲ့ရပုံကိုလည်းဒေသခံအမျိုးသားက
ကြောက်တာပေါ့ကျွန်တော်တို့လည်းကျွန်တော်တာသမီးကြီးဆိုငါငါးနှစ်ကလေးတယောက်ရဲ့ဆယ်နှစ်ကလေးတယောက်ရဲ့ကနက်ကြီးကတအားအတန်ကြီးလောင်တော့တော့ကြောက်နိုင်ပြီမှာကလေးတတိတော်တယ်အခုတော့ကလေးကောင်းတော့ကောင်းသွားပါတယ်လန့်ပြန့်သွားတာပဲဖြစ်သွား
ဘုံမူကြီးနော်ဘူးကပဲဒီတိုက်ပွဲနောက်ပိုင်းမှာလဲ KIA စခန်းတွေကိုစစ်ကောင်စီဘက်ကလက်လက်ကြီးတွေနဲ့တွေ့ခတ်ခဲ့တာရှိခဲ့တယ်လို့ဆိုပါတယ်ဒီတိုက်ပွဲအတွက်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းမကင်ခဲ့ပါဘူးခင်ဗျာ
။ကိုဝင်းမင်းပါရှင်။ကချင်ပြည်နယ်ကတိုက်ပွဲအခြေအနေပြီးသွားတော့ချင်းပြည်နယ်မင်းတပ်ကအခြေအနေကိုကြည့်ကြရအောင်ပါ။စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားဖြစ်ပွားခဲ့တဲ့မင်းတပ်မြို့နယ်မှာလက်ရှိဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ဒေသရင်းမှာဒေသခံတွေတွာလာရေးအဆင်ပြေဖို့စစ်ကောင်စီနဲ့မြို့မိမြို့ဖားတို့ဆွေးနွေးသဘောတူညီမှုရရှိခဲ့ပါတယ်။အဲ့ဒီထဲမှာစစ်ဆောင်တွေအတွက်စားနပ်ရိက္ခာတည်ယူရေးနဲ့လက်နက်ခဲယမ်းမပါဘဲလွတ်လပ်စွာတွာလာခွင့်ပြုမဲ့အချက်တွေလည်းပါဝင်ပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါ။
စစ်ကောင်စီတပ်နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF တို့အကြားတိုက်ပွဲပြင်းထန်ခဲ့တဲ့မင်းတပ်မြို့နယ်အတွင်းမှာဒေသခံတွေလွတ်လပ်စွာသွားလာရေးနဲ့စစ်ပေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာတည်ယူနိုင်ရေးဦးစားပေးပြီးမင်းတပ်မြို့မြို့မိမြို့ဖတွေနဲ့စစ်ကောင်စီအကြားဒီနေ့ဆွေးနွေးခဲ့ကြတယ်လို့မင်းတပ်မြို့မြို့မိမြို့ဖတဦးဖြစ်တဲ့ဦးထန်းနေကပြောပါတယ်
။မြို့နယ်ထဲမှာလွတ်လပ်ပေါ်တော့လက်နက်ခဲယမ်းမပါဘဲနဲ့သွားလာပြီးတော့မှမိမိရဲ့နေအိမ်ကိုပြန်လည်နေထိုင်ခွင့်ရှိတယ်သွားလာခွင့်ရှိတယ်တနင်္လာခတ်တဲ့ယူတဲ့ခါမှာလည်းခက်ခဲကြီးလေးမြို့ဖအနေနဲ့တစ်ဆင့်ပြန်ပြီးတော့မှအကူအညီပေးဖို့ဆိုပြီးတော့မှလက်တလောပေါ့နော်အဲ့လိုမျိုးညှိနှိုင်းထားတာရှိပါအဲ့အတွက်အခက်ခဲရှိလို့ရှိရင်လူထုအားလုံးကိုမိတုကိုမဆိုကြောင့်မြို့ဖအနေနဲ့တစ်ဆင့်ပြန်လည်အကူအညီဖို့ဆိုပြီးတော့မှအဲ့တာဝန်ပေါ့နော်အဲ့တာဝန်တစ်ခုဖုံးနံပါတ်ပေးထားတာရှိပါတယ
်ဒီကနေ့ဆွေးနွေးကြတဲ့အထက်မှာမင်းတပ်မြို့နယ်အတွင်းလက်နက်ကင်ဆောင်စောင့်ကြည့်တာတွေမလုပ်ဖို့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုမချင်းချောက်ဖို့နဲ့ပြည်သူလူထုတွေကိုချင်းချောက်တာတွေမလုပ်ဖို့ပါရှိတဲ့ထုတ်ပြန်ချက်တစောင်ဟာလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ကြီးညာချက်ပါအချက်တွေအတိုင်းစစ်ကောင်စီနဲ့မင်းတပ်မျိုးမျိုးမိမျိုးဖားတွေဆွေးနွေးကြတာမှန်ပေမဲ့အသေးစိတ်မပြောနိုင်ဘူးလို့လည်းဦးထန်းနေကပြောပါတယ်။ Sikong si tate in ne, mintam yu ne, twin twala ye kake ture, sishang ture, twe ye kate yu ye ne patepi, mintam yu, mumi mu pari ne, digne sunugabi, luatari kuni be melule, di sunubama, pawene, pumu ankukuga, piovare.
ဟိုဒီကသွားလာတာနဲ့ခက်ခဲကြီးတာစီတော့ဘုံစလို့ရပါခင်ဗျာတခြားတိကြတဲ့ဒင်းနဲ့လို့ဆိုရင်တော့ဟိုကျွန်တော်လည်းပြောပါရင်ကိုမရှိတဲ့အနေထားအချင်းတွေလို့ပါခင်ဗျာမြေပြည်မှာသွားလာတာကခက်ခဲဖြစ်တဲ့ခြင်းညာရင်ကျွန်တော်တန်းနေနေကိစ္စလေးရှိတဲ့ခြင်းညာရင်ကျွန်တော်လည်းအလွယ်တကူဖုံးစလို့ရအောင်ကျွန်တော်ဖုံးနံပါတ်လေးတင်ထားပါခင်ဗျာတကယ်အတိအကျတော့အဲ့လိုလေးထုတ်ပြပါလိမ့်မယ
Kongwe Neza Lanjang Alongo, Sikong Sita Diga Peso Sisemuri Loni Rajao, Jekha De Yuyama Keke Shine Lule, Minta Didaganiga Piobare. Minta Mionema, Sikong Sita Kaidari, Yasine Sobime, Timulo Niva Sibe Shawni Yadalo, Twala Ye Twe Keke Shirajao, Sibe Duka Dere Twe Sana Yeka Fulong Ye, Naganaga Pwe Siri Nene Kunyi Bese Jine Lule, စစ်ချောင်းတူဖြစ်တဲ့ကိုဆီလ်ဗာနိုင်ငံပြောပါတယ်နိုင်ငံတကာအဖွဲ့အစည်းရဲ့ဖြစ်တဲ့ UN လူဟာမျိုးအာရှအာရှဟာလူဟာမျိုးအဝင်တော့တရားဝင်ဝင်လာပြီးမှလာကူညီပေးမယ်ဆိုတော့ကျွန်တော်တို့အဲဒီလိုနော်ဒီမင်းတပ်ရုံးနေမှာရှိတဲ့စစ်ပေးဆောင်တွေအတွက်လူမျိုးတော့လေးဟုတ်ကဲ့စာဝတ်တင်ရေနော်တော်တော်ရှင်းပြမယ်လို့ကျွန်တော်ထင်ပါတယ်ချင်းပြနယ်ထဲမှာဖြစ်နေတဲ့စီးရေးပြိပခတွေကြောင
ပါတယ်။မကြာခင်မှာတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေကိုနားဆင်ရမှာပ
ါ။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်တွင်းကရေထွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံကမြန်မာနိုင်ငံသား20ကျော်ဟာအလုပ်လုပ်ခွင့်စာရွက်စာတမ်းအတုတွေကင်ဆောင်တာတွေကိုဒီစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ရှင်ရောအလုပ်သမားတွေပါအမှုသုံးမှုနဲ့တရားစွဲဆိုခံထားရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပါ။
ထိုင်းနိုင်ငံစမောစခွန်ပြည်နယ်ခောက်ခံမြို့ကရေရွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံမှာလုပ်ကံနေတဲ့မြန်မာနိုင်ငံသား80ကျော်ကိုစမောစခွန်မြို့ပိုင်းဝီဒဆဝီကျစ်ဆန်စီရဲ့အမိန့်နဲ့နယ်မြေရဲတပ်ဖွဲ့ဝင်တွေအလုပ်သမားအဖွဲ့စစ်တပ်စတဲ့ပူးပေါင်းအဖွဲ့တွေဟာဇွန်လ22ရက်နေ့ကဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။စစ်ဆေးချိန်မှာတရားမဝင်ခိုးဝင်လာပြီးစာရွက်စာတမ်းအတုတွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား20ကျော်ကိုဖမ်းဆီးခဲ့တာပါ။သူတို့ကင်ဆောင်ထားတဲ့အထောက်အထားတွေဟာပထမစရင်ပေးသွင်းထားတဲ့ရုပ်ရည်နဲ့အသက်လွဲချော်နေတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ပါတယ်။စမုတ်စခွန်ခရိုင်ကအလုသမားဆိုင်ရာခရိုင်မှုကိုတွေ့ဆုံပြီးဖမ်းဆီးခံရတဲ့အလုသမားတွေကိစ္စကိုပြောဆိုဆွေးနွေးခဲ့ကြောင်းရှေ့တောင်းလူသမားခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီကြဟန်ကခေါ်တဲ့အလုသမားခရိုင်မှုကနေမပြောတာက23ဦးလို့ပြောလိုက်ကြ၊သူပြောချက်မှာတော့အဲ့တော့23ဦးပါတဲ့။ထိုင်းနိုင်ငံနဲ့တရားမဝင်ခိုးဝင်လာတဲ့အမှုတခုတည်းဆိုရင်နည်းနည်းပေါ့တယ်ပေါ့ဗျာသူပြောချင်တာအဲ့လိုအမှုအပြင်ကိုထပ်မံကျူးလွန်ထားတာအဲ့လိုကားတွေတော့ဖြစ်စီလိုက်တဲ့ခမာတဲ့တပါးသူရဲ့ဆိုင်ရဆာတန်းတွေကိုလူဝတ်ပတ်ပြီးမှသူတို့ဆိုင်ရဆာတန်းမှာဆိုတော့လူလုပ်တဲ့ခမာအသေးစိတ်ကွန်မြူနီဖြစ်စီလိုက်တဲ့ခမာသူကသူငယ်ရဲ့ဆိုင်ရဆာတန်းကိုကန်ဆောင်တဲ့အတွက်ကြောင့်ဒါဇာဇဝတ်ဖို့ညောက်တယ်ဆိုတာမျိုးပါပြောပြပြအကျိုးမှတွေ့လိုက်တဲ့ခမာဟုတ်ကဲ့ဟိုဒါကိုခမာတို့မြန်မာလူမှုအတိုင်းဝိုင်းရလက်တက်ဆိုင်ရမြန်မာတိုင်းရင်းတွေကဒီနှစ်ချိတ်ဆက်ပြီးမှဒါမျိုးတွေဟိုအသိပညာပေးလို့လုပ်ဖို့ပေါ့နော်ဟိုအကြောင်းမျိုးမျိုးကြောင့် အလုပ်ကံခက်ခဲလို့ခိုးဝင်လာတဲ့ဆိုတာမျိုးလည်းမဖြစ်သင့်ဘူးပေါ့တရားဝင် MOU ခေါ်နိုင်ပြီတော့လည်းသူကြိုးစားနေတယ်ပေါ့အဲ့လိုတရားမဝင်လမ်းကြောင်းနေမှုဝင်နေပေါ့အခုဝင်လာပြီးကမှအခုသမားဆက်ရဆက်တန်းလေးကိုအတုကန်ဆောင်နေတဲ့ပုံမအန်ဒီကြီးတဲ့ပုံမပြင်းမှုတွေမြောက်တယ်ဆိုတဲ့အကြောင်းကိုပြောနေပါတယ်ခင်ဗ
ျမြန်မာနိုင်ငံသားတွေဟာမိမိဆက်ရဆက်တန်းမဟုတ်ပဲတက်တဲ့ကံအထောက်အထားများကိုကန်ဆောင်ထားမှုခွင့်ပြုချက်မရှိပဲဝင်ရောက်အလုပ်လုပ်ကင်နေမှုအပြင်နိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုတွေနဲ့ပါတရားစွဲဆိုခံရမှာဖြစ်ပြီးအမှုထင်ရှားပါကထောင်ဒဏ်2နှစ်အပြင်ငွေဒဏ်ဘက်ဝေသင်္ကန်းအထိပေးဆောင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေကိုလက်ခံပြီးအလုပ်ပေးထားတဲ့လုပ်ငန်းရှင်ကိုလည်းတရားမဝင်အလုပ်သမားတွေကိုခိုင်းစေမှုဥပဒေ FBE 2522နဲ့ရုံးတင်တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးနယ်မြေကရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံတွင်းကိုဒီလပိုင်းမှာပဲတရားမဝင်ခိုးဝင်လို့ဖမ်းမိသူ4000တဲ့မင်းရှိနေပြီးနောက်ထပ်ခိုးဝင်သူတွေလည်းနေစဉ်ရှိနေပါတယ်ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ကောရွှေပြောင်းမြန်မာအလို့သမား3000တဲ့မင်းအလို့လုတ်ကင်နေကြတာဖြစ်ပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီAndroid ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်တွေကိုရုပ်တံတွေပါဖြည့်ဆွက်တင်ဆက်နေပါရရှင်။အခုတော့နိုင်ငံတကာသတင်းတော်တပုတ်ကိုတင်ပြမှာပါ။အာဖဂန်နစ္စတန်မှာစစ်ပွဲတွေအရှိန်မတည်သေးသလိုတာလီဘန်ကဆက်ပြီးနယ်မြေချက်ထွေနေစဲမှာပဲအဲ့ဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တဝက်ကျော်လောက်ဟာအမေရိကကိုပြန်ဆုတ်ခွာလာခဲ့ပါပြီ။ဒီလိုအချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဖဂန်နစ္စတန်သမ္မတတို့ဟာဒီသတင်းပတ်နှောင်းပိုင်းမှာတွေ့ဆုံမှုရှိပါတယ်။ VOA သတင်းတော့Caroline Persuti Impuro ကပေးပို့တဲ့သတင်းကိုကိုအောင်ကကြောပြမှာပါ။အ
ာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်ခွန်ဒက်ဆာတာဂျီကစ္စတန်နဲ့ဇက်နဲ့ကပ်ရက်ဖြစ်ပြီးတော့ဒီဒေသကိုတာလီဘန်တွေကထိန်းချုပ်ဖို့ကြိုးစားနေတာပါ။ခွန်ဒက်ဆာအခြေအနေကတော်ဆူပါတယ်။နေရာထိုင်ရမလုံခြုံသလိုစေယုံမှာဆိုရင်လည်းဒဏ်ရာရသူအများကြီးပါလို့သူကပြောပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေတစားတစားယောင်းနေလာတာကိုအခွင့်ကောင်းယူပြီးတော့တာလီဘန်တွေကထိုးစစ်ဆင်လာတာမှာအခုဆိုရင်ခရိုင်60လောက်မှာဖြန့်ကျက်နေရယူထားပါပြီ။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအင်ကာနီကဆွေးနွေးခဲ့ပါတယ်
။ Most districts haven't
ဒီနေမျိုးတော်တွေကိုဝင်းရံထားတဲ့ဒေသတွေထိန်းချုပ်ထားတာကိုကြည်ချင်းအားဖြင့်နိုင်ငံသားတပ်ဖွဲ့တွေအားလုံးဆုတ်ခွာပြေးတာနဲ့တာလီဘန်တွေဟာဒီမျိုးတော်တွေကိုသိမ်းပိုက်ဖို့အသင့်နေရာယူထားတယ်လို့ယူဆအောင်ပြောပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေမရှိတော့တာနဲ့တာလီဘန်တွေကပိုအသင့်ရဲလာကြတယ်လို့လည်းဆိုပါရယ
် Well they have this fake conviction that
သူတို့တွေထင်အောင်ထင်မှားဖြစ်နေတာကနိုင်ငံသားတပ်တွေကိုအနိုင်ရလိုက်ပြီလို့ထင်နေပြီးအာဖဂန်တပ်ဖွဲ့တွေကိုပဲအပြတ်ရှင်းဖို့ကြံတော့တယ်လို့ယူဆနေတာပါလို့ပြောတော့တာပါအမေရိကန်တွေအတွက်အခက်အခဲကလည်းတာလီဘန်တွေကိုငြင်းငြင်းဆွေးနွေးပွဲစီခေါ်ယူဖို့ကိစ္စပါဒါကြောင့်သမ္မတဂျိုးဘိုင်ဒန်နဲ့အာဖဂန်သမ္မတအာရှရက်ဖ်ဂါနီအမျိုးသားစည်းလုံးညီညွတ်ရေးကောင်စီဥက္ကဋ္ဌအဗ်ဒူလာအဗ်ဒူလာတို့တောက်ကြနေမှာတွေ့ဆုံကြမယ့်အစည်းအဝေးအတွင်းဒီကိစ္စကိုလည်းဆွေးနွေးမှာပါအာဖဂန်နစ္စတန်ဟာအမေရိကန်ပြည်ထောင်စုအတွက်အနေရှိတဲ့အကြမ်းဖက်သမားတွေခူအောင်ရာဒေသမှာဖြစ်ဖို့အတူတကွလှုပ်ဆောင်နိုင်ပါတယ်။ဒါ့အပြင်အမေရိကန်အနေနဲ့ဂရီပေးထားသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့တခြားအကူအညီတွေဆက်ပေးသွားနိုင်အောင်လည်းလုပ်သွားပါမယ်လို့သူကပြောပါတယ်။နိုင်ငံခေါင်းဆောင်တွေတည်ဆုံတာဟာပြယုတ်အတွက်သာမဟုတ်ဘဲဒီထက်ပိုတယ်လို့လည်းအကြက်ကတွေကသုံးသပ်ပါတယ်
။ It is important that both Dr. Abdullah
ဒီဖိချာမှုကအာဖဂန်အရေးမှာအမေရိကန်ဆက်ပြီးတော့ပါဝင်ကူညီနေမယ်ဆိုတာကိုပြသနေပါတယ်။ဒေါက်တာအဒူလာနဲ့သမရဂါနီတို့ကလည်းတသဘောထားနဲ့ရှိနေဖို့အရေးကြီးပါတယ်။ကဘူးမှာအဓိကလိုအပ်နေတဲ့ညီညွတ်ရေးဆိုတာကိုပြသဖို့လိုပါတယ်လို့သူကထောက်ပြသွားပါတယ်။အမေရိကန်ပါဝင်ပတ်သက်ခဲ့တဲ့အခြေချာဆုံးစစ်မြေပြင်အာဖဂန်နစ္စတန်မှာလူသားချင်းစာနာမှုအကူအညီအတွက်နောက်ထပ်ဒေါ်လာ266သန်းကျော်အမေရိကန်ကကူညီပေးပါတယ်။ကုလသမဂ္ဂရဲ့စည်ရင်းကိန်းဌာနတွေအရအာဖဂန်78သန်းလောက်ဟာအကူအညီတွေလိုအပ်နေပြီးတော့၅သန်းနီးပါးကတော့ပို့အိမ်မဲ့ရွှေ့ပြောင်းနေထိုင်ကြရတယ်လို့ဆိုပါတယ်ခင်ဗျာ
။ကုအောင်မှာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါရှင
်။အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်ခွန်ဒက်ဆာ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုကျမတို့ဒီ VOA မြန်မာပိုင်းစီစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးချက်တွေပေးပို့မယ်ဆိုရင်တော့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
။ဗ
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။ကြာသပတေးအနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။VOA မြန်မာပိုင်းကနေနေ့စဉ်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုတင်ဆက်နေပါတယ်ရှင်။မကြာခင်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ပါကြောင်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေ
များဒါကတော့ NLD ကိုဖြတ်သိမ်းလိုက်ရင်ဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါလူလူနဲ့ကျမရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့ဆော့ဆော့ကကြားခဲ့ရတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ကြရအောင်ပါ။စစ်ကောင်စီဒီခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြတ်သိမ်းသင့်မသင့်စဉ်းစားမယ်လို့ဆိုလိုပါတယ်ဆိုလာပါတယ်ဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခံမှန်းလို့သိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါတကယ်ဖြတ်သိမ်းလာတဲ့အခါမြမနိုင်ငံရေးအခင်းအကျင်းဘလို့ဖြစ်သွားနိုင်ပါသလဲမြမအရေးသုံးသက်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်ဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျောက်တမောင်သားခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေရဆိုတာပြောစပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအောက်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သိတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်ပါတယ
်ဖျက်သိမ်းနိုင်ပါလေဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်တပ်မတော်တွေမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အထူးကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းတယ်ထင်တယ်လို့အစိုးရတည်းက
အကျိုးဆောင်ပြပါဘီဟုတ်ကဲ့ဒါမှအခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကံကွယ်ဆင်ញင်မှုတွေကြုံရမယ်ဆိုတက်တွင်းမှာတော့ကံကွယ်ဆင်ញင်မှုတွေဖြစ်လာနိုင်ပါမလားဆရာအဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်ကဲ့
တက်တွင်းမှာအခြေနှက်တဲ့လူတွေရှိပါတယ်ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလုပ်ရတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့602012-2015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLG ကိုမဲပေးခဲ့ပြီး23-25ရာခိုင်နှုန်းလောက်ကအကြခိုင်ခွန်ပြိုးရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီတွေနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60ပေါင်း15တွက်ရင်85ရာခိုင်နှုန်းလောက်၄ယောက်မှ၃ယောက်လောက်ပါတက်လို့ဟိုမိုးတော့မလိုလားပါဘူးဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းအဲတိကြပါတယ်အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတော့တိုင်းကြီးကိုချစ်တဲ့လူတွေလည်းအများကြီးရှိပါတယ်ပုံကံမလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပ
ါကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုဖြတ်သိမ်းမယ်ဆိုတော့သူတို့ရဲ့ဥတီချက်က ပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီတော့ရှိလာနိုင်ပါမလားခင်ဗျာ
။ဟုတ်ဒါကသူဆုံးဖြတ်ရမှာပေါ့နော်။အရင်တော့ဟုတ်ချုပ်ရေးပေါ့ဘုရုံမကြီးအဲတန်းရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမဲဆိုလို့ရှိရင်ပုံပြီးဆိုးွားတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစစ်ရဲ့အနေထားဟာဆိုပုံပြီးဆိုးသွားတယ်ဒီလိုညံ့ညံ့ရေးအလားအလားအရန်နေသွားတယ်နိုင်ငံကဆက်ဆံရေးထိုးပြီးကြသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကြဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်တော့သူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တွက်နေကြလား
မပြည်သူလူထုပေါ်မှာအခြေခံတဲ့အနာတည်နေရေးကတော့သူမရတော့သူကတင်းနဲ့တဲ့အကြမ်းဖက်မှုပေါ်မှာအခြေခံတဲ့အနာတည်နေရေးကိုပဲသွားနေရအဲ့တော့ NLD ကိုဖြတ်သိမ်းတယ်ဆိုတာကလည်းလူထုသဘောထားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူး။နော်။တင်နဲ့အာနာနဲ့အကျန်းဖက်မှုနဲ့အဲ့ဒီပုံမှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာနာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့။ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတောင်ရှင်းဖြတ်ပြစ်လိုက်တယ်။ဘာကြောင့်လဲ။အဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်။အယောင်ဆောင်ဒီလူလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူး။အဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်အခဲမှရှိပါတယ်။ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော့ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ဖြစ်တာပါ
။ပြီးရင်ဒီမှာအဲ့တော့သူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အပြီးကကြောထောက်နှောက်ခံပြူထားတဲ့ပြီးခိုင်မျိုးပါတီကရောNLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်။သူတို့အချင်းချင်းကြားထဲမှာထင်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှလည်းရှိခဲ့မသလပါတီပြီးသွားတယ်မျိုးသားညီညွတ်ရေးအဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းမဲရ2017ဒီတိုင်းမဲရတယ်2015ဒီတိုင်းမဲရတယ်2020ဒီတိုင်းမဲရတမိုင်းနှစ်ကာလအရှိကြီးမှပြတ်သားခဲ့ပြီဒါကိုမျက်ပွဲပြူတာကမိုက်မဲတာကလွဲပြီးကျန်တာဘာမှမချင်နိုင်
NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲရောဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ Institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ဆရာ Institute တစ်ခုအစ်စ်လဲပေါ်ကြမလို့ဘာလို့ NLD ဆိုတာရှိသူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေကြောင်းရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနိုင်တယ်။အခွင့်အာဏာနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲ။ဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်။မြေအောက်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြစ်ချင်းဖြစ်မယ်။နော်။အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူး။ဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ဖျက်ခဲတွေအများကြီးရှိလာနိုင်ရဲ့။နော်။ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲတွေကိုကြိုတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲ။အမျိုးသားညီညွတ်ရေးကိုဘလို့ဆက်ထိန်မလဲ။ဥမာအပြင်အဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်။နော်အရက်ပဲအဖွဲ့အစည်းတွေဥပဒေပေးမှဆက်လက်ဆောင်ရွက်မဲ့လူတွေရယ်ကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား employee ရလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီခုံကရန်သူမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေ။အကြောင်းလေ။တိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုတသက်ဖွဲ့ထုတ်ထားတယ်။တော့ ANC ကနေမှာဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်ဘူး။အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ခံတွေရဲ့အားနည်းချက်ပဲ။
အဲ့တော့NLD ဟာမြေအောက်ပုံစံဖြစ်သွားတယ်။ဒီနေ့အချင်းလက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါ်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
ဒီလက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ် အဲ့ဒီကလက်နဲ့ကင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲတစ်ဖွဲ့လို့ပြောလို့ရ NLD ကအကြမ်းဖက်လမ်းစဉ်ကိုပဲဒေါ်သစုကျဆက်လက်ဆွဲကင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်တယ်လက်နဲ့ကင်သွားတဲ့လူနဲ့ပဋိပက္ခဖြစ်စရာမလိုဘူးဆရာ
ဟုတ်ကဲ့မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲဆရာ
ဟုတ
်ကဲ့မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ် UG ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကစိတ်တိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်မယ်ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့လို့လက်နက်ကိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပယ်မထက်ဘူ
းဟုတ်ကဲ့ဆိုတော့အဲ့ဒီစိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူ
းဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်မန်ဒဲလာတို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ရှာလိုက်တယ်အလုံးသမားတမကတွေလယ်သမားတမကတွေတမကပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ဖြန့်လိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူးဥပဒေပြင်းတိုက်ပွဲရှိမယ်ဥပဒေပါတိုက်ပွဲရှိမယ်လက်နက်ကိုင်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲချက်ခုလို့မဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့လူကရန်သူဖြစ်လာလက်နက်ကိုင်တိုက်ပွဲဝင်သွားတဲ့လူကလည်းရန်သူဖြစ်လာကိုယ်ကလမ်းစိတ်မတူလို့ဆိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့လိုနေတာကမန်ဒဲလာပလန်လို့စီမံကိန်းကြီးအကုန်လုံးလွှမ်းခြုံထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တယ်။အဲ့ဒီတက်မှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်။ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ scenario ကိုဥတီပြီးပြောနေရတာ။ဆိုတော့ရွေးကောက်ပွဲနှိမ့်ရင်သူတို့ကဒါလူထုဆန္ဒခံယူပွဲလို့ဘာလို့လဲပြောနေတာတကယ်ကြားလာရပြန်ပြီ။အဲ့ဒီဟာကတော့ဟိုပြီးတော့တောင်မှသူတို့ထင်သလိုလုပ်လို့ရတဲ့အခြေအနေလို့ဆိုနိုင်မထင်တဲ့ referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုပ်ရတာပိုလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာကြာသိခင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့ကြောင့်တရားဝင်မှုကိုရဖို့အတွက်ပြန်ရှာပါပဲရည်ပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အ ਨੇ ဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လေဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေပဲအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်သို့တော့ဒါကတိုက်ပြည်အတွက်အဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြေရှင်းရမရော
ဟုတ်ကဲ့နောက်ဆုံးနီလာနဲ့
ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နေ့အဲ့ဒီအခါမှာလဲဘယ်အင်အားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလက်နက်ကအင်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တပ်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော်လိုတယ
်ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေးချင်တာနောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်နိုင်တယ်နိုင်ငံရေးဆိုတာဒါပါပဲ
ကျဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုဗုဒ္ဓဘုနေ့ည VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်မှလည်းအပတ်စဉ်နားဆင်နိုင်ကြပါရရှင်အခုတော့လူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံကြုံတွေ့နေရတဲ့ COVID ကူးစက်မှုတတိယလှိုင်းကိုရင်ဆိုင်နိုင်ဖို့ဒပိုင်းတနိုင်ဘာတွေပြင်ဆင်ထားသင့်ပါသလဲလိုက်နာလှုပ်ဆောင်တင်တာတွေပြင်ဆင်ထားသင့်တာတွေကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒီတစ်ပတ်ဒေါက်တာတန့်စော်ကတင်ပြထားပါရရှင်
မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကိုခက်ဆစ်ဆိတ်တွေ့မြင်လာနေရပြီးကာကွယ်ကူတာမှုတွေထိထိရောက်ရောက်ကြိုတင်ပြင်ဆင်ထားတာမျိုးမရှိတော့တာကြောင့် COVID-19 တတိယလှိုင်းရဲ့အတန်ကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားကြရဖို့ဦးတည်နေပြီဖြစ်ပါတယ်မဝေးတော့တဲ့အချိန်မှာအစုလိုက်ပြုံလိုက်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်မှုရှိတာကြောင့်ပြည်သူလူထုချင်းစီအနေနဲ့ကိုယ်အားကိုယ်ကိုပြီးကူးစက်မခံရအောင်ကြိုးစားကာကွယ်ထားကြဖို့အရေးကြီးတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဟိန်ထက်ကပြောပါတယ
်ခု first week second week ခု third week ပေါ့နော်ဟိုအဲအတွင်ကောင်စောင်းနေလို့ပြောကြတာပေါ့နော်အခုချိန်ထိဒါဘာပေါ်မှာပေါ့နော်ဘယ်လောက်ရှိလဲဆိုတော့150ကျော်ကဒါ confirm ပေါ့နော် COVID-19 ကူးစက်ခံရတယ်လို့ WHO ကထုတ်ပြန်တယ်ဒီဆုံးတဲ့လူကတော့သူက38တန်းကျော်ဘူးလို့လည်းပြောရဲနော်အဲကြတော့ဒီကျွန်တော်တို့နိုင်ငံအတွက်ကတော့ဒါစင်မကောင်းကြပါဘူးနော်ဒီတိုင်းပြည်ရမ မနေ့ကတက်ဖြစ်နေတဲ့အချိန်မှာဒီဟာပြန်ပြီးတော့တကြောပြန်လာတယ်။အင်းဒီချင်းနိုင်ငံတွေမှာပြန်ပြီးတော့ဒီဟာတွေပြန်လဲခေါင်းမော့လာတယ်ဆိုတော့ဟိုကုနိုင်ငံတွေဒါပဲချိန်လို့ဒါ crisis အနေနဲ့ဝင်လာမလဲပေါ့နော်။ဒါကတော့စိုးရင်းစရာနော်။ဟိုဒီစိုးရင်းစရာဆိုပေမဲ့လည်းတချို့နီလန်းလေးတွေကတော့ကျွန်တော်တို့ကဟိုကိုရိုင်းရှောင်းခြင်းပဲလှုပ်ဆောင်မယ်ဆိုလို့ချင်းဒီဟာကဟိုပြန်နှံ့မှုတော့ကိုဆော့ချမယ်ပေါ့နော်။
COVID-19 ရဲ့ရောဂါလက္ခဏာတွေကိုပြည်သူတိုင်းသိရှိနေဖို့လိုပြီးတန်တရားဖြစ်ပွဲလက္ခဏာတွေတွေ့ရှိပြီးဆိုရင်သက်ဆိုင်ရာမြို့နယ်လိုက် Telehealth တွေကိုဆွေးနွေးတိုင်ပင်ပြီးရှေ့ဆက်လှုပ်ဆောင်တင်တာကိုအကြံဉာဏ်ရယူတင်တယ်လို့သိရပါဗျ။ဆေးရုံဆေးကန်းကိုမတော်ရောက်နိုင်သေးခင်မှာသွေးရင်းအောက်ဆီဂျင်ပမာဏကိုမိမိကိုယ်တိုင်မကြာခဏဆန်းသက်စစ်ဆေးနိုင်မှုအတွက် Pulse Oximeter လို့ခေါ်တဲ့တကူရည်သုံးသွေးရင်းအောက်ဆီဂျင်တိုင်းဆက်နဲ့ကိုယ်ပူချိန်တိုင်းနဲ့တာဝန်မီတာလေးတွေကိုစောင့်ထားတင်တယ်လို့ဒေါက်တာဟိန်ထက်ကအကြံပေးပါဗျ။ဒ
ီကတော့ COVID-19 ဖြစ်လာပြီဆိုရင်ဒီကတော့ဆက်မပြတ်ချောင်းဆိုးရမျိုးလေးဖြစ်လာမယ်။မောပန်းလွယ်လာမယ်ပေါ့နော်။နည်းနည်းလေးနဲ့သူကအားမောပန်းလာမယ်။နည်းနည်းလေးလှုပ်ရှားရတဲ့အားမောပန်းမယ်။ဖြားမယ်နော်။ပြင်းရအောင်အားလုံးသိတဲ့အနမ်းပြောက်တယ်၊ရရတာပြောက်ပေါ့နော်။ပြင်းကိုလည်းမိတာဖြစ်တာလေးဖြစ်လာမယ်ပေါ့။အဲ့လိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီဒေတာအလိုက်ပေါ့နော်။သက်ဆိုင်ရာမြို့နယ်ပေါ့နော်။မြို့နယ်မှာရှိတဲ့ကျွန်တော်အခုတယ်လီဟက်ပေါ့နော်။တယ်လီကျမ်းမာပေါ့။ဖုန်းနဲ့ကျမ်းမာရေးဝန်ဆောင်ပေးတဲ့ဟာမျိုးတွေပေါ့နော်။အဲ့လိုမျိုးကနေပြီးတော့ကျမ်းမာရေးဝန်ထမ်းတို့နဲ့ကျွန်တော်တို့တိုင်ပင်ရမတိုင်ပင်မဲ့တဲ့ဆေးရုံဆေးကန်းကိုတိုက်ရိုက်သွားနေပါရဲ့တော့ကျွန်တော်တို့ကတက်နိုင်ရှောင်းကြရအောင်။ဘာဖြစ်လို့လဲဆိုတော့ဒီကားကနေစင်ပေါ့နော်။ရောဂါပြန့်နှံ့မှုကိုပူပြီးအားပေးနိုင်ပေါ့နော်။ပြီးတော့ကျွန်တော်တို့ဒီအိမ်တိုင်းမှာပေါ့နော်။ခြေတိုင်းမှာဒီလက်ဖြားအောက်ဆီဂျင်တိုင်းတဲ့ကိရိယာပေါ့နော်။ Pulse Oximeter ပေါ့တာပေါ့နော်။အဲ့ဒါရဲ့အပူချိန်တိုင်းတဲ့ကိရိယာသာမိုမီတာလေးတွေတော့စောင့်ထားဖို့လိုမှာပေါ့နော်။အဓိကကိုဗစ်ရဲ့အဓိကအကြောင်းဆက်ရအကောင်းဆုံးကတော့သူကအောက်ဆီဂျင်လုပ်ပြရထူးကြပါ။အဲ့ဒီတော့ကျွန်တော်တို့ကဒီဟိုခုနလက်ဖြားအောက်ဆီဂျင်တိုင်းတဲ့ဟာပေါ့နော် plus အောက်ဆီဂျင်တိုင်းနဲ့ကျွန်တော်တို့တိုင်းကြည့်ပေါ့နော်တိုင်းကြည့်လို့သူကတော့အကောင်းဆုံးကတော့သူပြည့်ရအောင်ပေါ့နော်ပြည့်ရလုံးဝအောက်ဆီဂျင်မရှိတော့ဆိုဒါ0ပေါ့နော်ကျွန်တော်တို့ဒီမှာတတ်မှတ်ထားတာတော့92နဲ့ကျွန်တော်တို့ကဖြတ်ကြတယ်ပေါ့နော်92ရာခိုင်နှုန်းအထက်ပေါ့နော်92ရာခိုင်နှုန်းအထက်ရရဲဆိုလို့ရှိရင်ကတော့ကျွန်တော်တို့ကကောင်းတယ်ပေါ့နော
် COVID-19 ကူးစက်ခံရပြီလို့တန်တရားရှိတဲ့အခါဆေးရုံဆေးကန်းကိုချက်ချင်းသွားရောက်ပြသဖို့မလွယ်ကူသေးဘူးဆိုရင်မိမိအိမ်မှာတည်တံ့အခန်းတစ်ခုထားပြီးတီးခြားနေထိုင်တာမျိုးပြုလုပ်တင်တယ်လို့ဒေါက်တာဟိန်းထက်ကအကြံပေးပါတယ်
။အရင်ကတော့ကျွန်တော်တို့ဒီစင်တာတွေရှိတယ်။စင်တာတွေဆိုတာဒီကိုဗစ်ထိန်းချုပ်ရေးစင်တာပေါ့နော်။ကိုဗစ်ထိန်းချုပ်ရေးစင်တာဒါမှမဟုတ်လူမှုအခြေပြုစင်တာပေါ့နော်။အဲ့လိုမျိုးတွေတော့ရှိတယ်ပေါ့နော်။ကျွန်တော်တို့နိုင်ငံအနေနဲ့ကအဲ့ဒီစင်တာတွေကဖိတ်သိမ်းသွားတာကဟိုလာလဲတော့ကြာပြီပေါ့နော်။အခုဒီစစ်ကောင်စီဆိုရပြန်ဖွင့်ထားတဲ့ဘာတွေတော့ရှိတယ်။ကောင်းကောင်းလေပတ်တလာမလေးပတ်လာလေဒီခြာရတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါပေမဲ့အဓိကတော့ဟိုတီးခြားနေထိုင်မှုအတွက်ကတော့အဲ့လိုမျိုး data လိုက်တတ်မှတ်ထားတဲ့ covid ထိန်းချုပ်ရေးစင်တာမရှိခဲ့ရင်တော့မှာပေါ့နော်မိမိနေအိမ်ထဲမှာရှိခဲ့ပေါ့နော်တီးခြားအခန်းတစ်ခုမှာဒါကကိုယ့်ဟာကို self quarantine ပေါ့နော်ကိုယ့်ဟာကိုတီးခြားနေထိုင်မှုတစ်ခုပြုလုပ်မှာ
မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ကြရဖို့အခြေအနေရှိတာကြောင့်ပြည်သူလူထုအနေနဲ့ကိုအားကိုကိုပြီးတနိုင်သမျှကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ။တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကြာတာပတင်းနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်နနေ့6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုရနိုင်ကအပတ်စဉ်တင်ဆက်နေပါတယ်ရှင
်။ဒီလို2020ဥရောပဖလားဘောလုံးပွဲစဉ်တွေကတော့အုပ်စုပွဲစဉ်တွေဒီနေ့မှပြီးဆုံးမှဖြစ်ပါတယ်။အင်္ဂါနေ့ကအထည်ပွဲစဉ်တွေမှာတော့အသင်း12သင်းဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်သွားကြပြီဖြစ်ပါတယ်။ဇန်နဝါရီကအုပ်စု B နဲ့ C နောက်ဆုံးပွဲစဉ်တွေကစားကြတာမှာဘယ်ဂျင်ကဖင်လန်ကို2-0မရှိနဲ့နိုင်ပြီးဒန်မတ်ကရုရှားကို4-2နဲ့နိုင်သွားပါတယ်။ဒါကြောင့်ဘယ်ဂျင်က3ပွဲစလုံးနိုင်ပြီး6မှတ်နဲ့အုပ်စုပထမရပြီးတော့ဒန်မတ်ဖင်လန်ရုရှားတို့3မှတ်စီတူနေတာမှာဒန်မတ်က5ကွာ6ချက်အသာနဲ့အုပ်စုဒုတိယရသွားပါတယ်။အုပ်စု C ကပွဲစဉ်တွေမှာတော့နယ်ဇီလန်ကမြောက်ပိုင်းမက်ဆီဒိုနီးယားကို3-0မရှိနဲ့နိုင်ပြီးတော့ဩစတြေးလျကယူကရိန်းကို2-0မရှိနဲ့နိုင်ပါတယ်။ဒါကြောင့်နယ်ဇီလန်က6မှတ်၊ဩစတြေးလျက6မှတ်နဲ့အုပ်စုပထမနဲ့ဒုတိယတွေရပြီးနောက်တစ်ဆင့်ကိုထပ်သွားပါရယ်။အင်္ဂါနေ့ကတော့အင်္ဂလန်ကချက်ကို2-0မရှိနဲ့နိုင်ပြီးခရိုအေးရှားကစကော့တလန်ကို3-0နဲ့နိုင်သွားပါရယ်။ဒါကြောင့်အင်္ဂလန်က9မှတ်နဲ့အုပ်စုဘူဖြစ်ပြီးတော့ခ ခွေရှက်ကဒုတိယချက်ကအုပ်စုတတိယရသွားပါတယ်အင်္ဂါနေ့ကအထိကစားပြီးသလောက်မှာတော့အီတလီဝဲလ်ဆွစ်ဇာလန်ဘယ်လ်ဂျီယံဒန်မတ်နယ်သာလန်ဩစတြီးယားအင်္ဂလန်ခရိုအေးရှားချက်ဆွီဒင်နဲ့ပြင်သစ်တို့နောက်တစ်ဆင့်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာအထောက်တစ်ဆယ်ခုနှစ်ကစပြီးတော့နိုင်ငံတကာဘောလုံးပွဲတွေကျင်းပါတိုင်းအဲ့ဒီဘောလုံးပွဲတွေနဲ့တူပရိသတ်တွေကြားမှာရေပန်းစားလာတာခုကတော့ဂရိဆန်လေးတွေရဲ့ဘောလုံးပွဲအကျိုးခံမှန်းချက်တွေဖြစ်ပါတယ်ဂရိဆန်တွေရဲ့အကြမ်းမြင်အာယုံအရရွေးချယ်တာဖြစ်ပြီးတော့ပြိုင်ပွဲကျင်းပါတဲ့နှစ်တိုင်းလိုလိုမှာလည်းကမ္ဘာတော်မှာအဲ့လိုဘောလုံးပွဲခံမှန်းတဲ့ဂရိဆန်လေးတွေပေါ်ထွက်လာလိမ့်ရှိပါတယ်ဒါပေမဲ့ခံမှန်းချက်အားလုံးလိုလိုမှန်တာတော့အနည်းငယ်ပဲရှိခဲ့ပါတယ်ဒီတဲကထူးထူးခြားခြားကတော့2010ကမ္ဘာဖလားမှာရေပွဲလေးပေါ်နဲ့2014ကမ္ဘာဖလားမှာဆင်မာလေးနယ်လီတို့ဖြစ်ပါတယ်နောက်ထပ်ထူးခြားတာတစ်ခုကတော့သူတို့နှစ်ကောင်စလုံးဟာဂျာမနီကဖြစ်ကြပါတယ်ဒီနေ့ယူရိုမှာလည်းဂျာမနီနိုင်ငံဟမ်ဘတ်ဂ်မြို့ကတွေ့ဆန်ရုံကအသက်42နှစ်အရွယ်ရာရှိုရယ်ဆိုတဲ့ဆင်ကဘောလုံးပွဲတွေကိုခံမှန်းနေပါတယ်ပွဲမကစားခင်တရက်မှာကစားမဲ့အသင်းနဲ့အသင်းရဲ့အလံကိုချင်းထဲမှာထည့်ထားပြီးတော့အလံကိုရေးခိုင်းတာပါပြင်းတဲ့ဂျာမနီပွဲမတိုင်ခင်မှာရွေးလာမှာတော့သူကပြင်းတဲ့အလံကိုရွေးချယ်ပြီးတော့သူရွေးခဲ့တယ်လို့ပဲပြင်းတဲ့ကဂျာမနီကိုတကိုးကိုးမရှိနဲ့နိုင်ခဲ့ပါဗျ။အဲဒီနောက်ဂျာမနီနဲ့ပေါ်တူဂီပွဲမှာတော့သူကဂျာမနီအလံကိုရွေးချယ်ခဲ့ပြီးဂျာမနီက၄ဂိုးနှစ်ဂိုးနဲ့နိုင်ပါတယ်။အခုချိန်ထိတော့ဂျာမနီပွဲနှစ်ပွဲလုံးကိုမှန်အောင်ခံမှန်းထားနိုင်တာကြောင့်စိတ်ဝင်စားစရာကောင်းနေပြီးဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။2022ကမ္ဘာဖလားခြေစစ်ပွဲအတွက်မြန်မာဘောလုံးအသင်းနဲ့ဒူဂျပန်နိုင်ငံကိုလိုက်သွားတဲ့မြန်မာလယ်ယူစင်အသင်းရဲ့အရန်ကိုသမားပြည့်ရှင်အောင်ဟာဂျပန်နိုင်ငံမှာခိုးလုံငွေလျှောက်သွားမယ်လို့ပြီးခဲ့တဲ့တောက်ကြာနေ့ကပြောလိုက်ပါတယ်။ပြည့်ရှင်အောင်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဂျပန်နဲ့ပွဲမတိုင်ခင်မှာလက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့တာကြောင့်သူ့အနေနဲ့မြန်မာနိုင်ငံကိုပြန်ရင်အန္တရာယ်ရှိနိုင်တာကြောင့်ခိုးလုံငွေယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်။အစတော့အဲ့လိုမျိုးဒီရောက်ပြီမှရောက်ပြီမှဆုံးခဲ့တယ်ဘာလို့လဲဆိုတော့ဟိုလာတဲ့ကမရောက်ခင်ကတော့ကိုလာတယ်ဒီလိုမျိုးလုံဝင်လုတ်ပြီးတိုင်းပြန်တော့ပြန်ပြီးရင်တော့ဖမ်းခံရရင်လည်းဖမ်းခံရနိုင်တယ်ဒါပေမဲ့ဖမ်းမခံရဘူးဆိုလည်းဟိုတနေရာမှာရှောင်းနေဘောစိတ်ကူးထားအောင်ဒါပေမဲ့အခုကတနေရာတော်တော်ကြီးပြန်လာတဲ့ကြောင့်ပြန်ဖို့ကလုံးဝဟိုဖြစ်နိုင်တော့ဘောမဖြစ်နိုင်တော့ဆိုတော့သူတို့ဒီစစ်ကောင်စီကလည်းဟိုသူတို့လုတ်ချင်တယ်လုတ်နေရတယ်အဲဒါကြောင့်ကျွန်တော်မပြန်ဖို့ကဆုံးဖြတ်လိုက်တော့
ဂျပန်အစိုးရအနေနဲ့လည်းပြည်ရှင်အောင်အတွက်တည်တော်တဲ့ဆုံးဖြတ်ချက်တွေချမှတ်သွားမယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကပြောထားပါဗျ။ဂေါက်ဒီသတင်းတွေဘက်မှာတော့ American Open ဂေါက်ဒီပြိုင်ပွဲကို American နိုင်ငံအနောက်ဘက်ချန်ကယ်ဖိုးနီးယားပြည်နယ်က Torrey Pines မှာဂျူလိုင်၁၉ရက်နေ့ကနေ20ရက်နေ့ထိကစားခဲ့ကြပါဗျ။ဒီနေ့မှလည်းနောက်ဆုံးနေ့ထိတော်တော်လေးကိုအချိန်နယ်ပြီးကစားကြပြီးတော့ Spain နိုင်ငံသား John Ram ကအနိုင်ရသွားခဲ့ပါဗျ။တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြတော့မှ John Ram ဟာသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားတော့ပါအဲ့ဒီနေ့ကနောက်ဆုံးကျင်းတစ်ချက်မှာသူကဘာဒီဒီစက်တိုက်ရိုက်ပြီးတော့တောင်အာဖရိကက Louis Oosthuizen ထက်တစ်ချက်အသာနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ဒါဟာ John Ram အတွက်တော့ပထမဆုံး American Open Championship ဖြစ်သလိုပထမဆုံး Major ဆုဖလားလည်းဖြစ်ပါတယ
် It's incredible that I'm sitting next to this trophy you know couple weeks ago I watched to my good friend
အခုလိုဒီ supply နဲ့တူဘေးမှာထိုင်နေရတာတကယ်ကောင်းပါလေပြီးခဲ့တဲ့သတင်းပတ်အနေနဲ့တော့ကျွန်တော်မိတ်ဆွေ Phil Mickelson PGA Player ကိုနိုင်ရတာကိုကျွန်တော်မြင်ခဲ့ရပြီးအဲ့ဒီကနေအရန်ကိုဆေးကားတက်မိပါလေကျွန်တော်အနေနဲ့အရင်ကအနိုင်ရကနီးနီးဒီဖြစ်ခဲ့ပါလေပြီးခဲ့တဲ့လပိုင်းတွေအတွင်းကစားခဲ့တာတွေတစ်ချိန်ချင်းတော့အနိုင်ရတော့မယ်ဆိုတာသိပါလေကျွန်တော်အနေနဲ့လည်းဒီမှာတကယ်ကိုလက်ဆွမ်းပြပြီးတော့အနိုင်ရလိုက်တာပေါ့ကြီးမားတဲ့ဒါစီအနောက်ချက်တွေချင်းဆက်ရပြီးတဲ့နောက်မှာအကြီးမားဆုံးအောင်မြင်မှုတွေရလာနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ထားပါလေအဲ့ဒါကြောင့်ကျွန်တော်အနေနဲ့လည်းအကောင်းဘက်ကတွေးပြီးတော့ကျွန်တော်အမျိုးသမီးကိုလည်းကောင်းလာပြီဖြစ်လာမှာပါလို့ပြောခဲ့ပါလေပေရက်ဟာဒန်နဲ့နစ်ဖယ်ဒိုရိုလိုစိုးဝါးတဲ့ဖြစ်ပျက်တွေနဲ့ရင်ဆိုင်ရင်ပြီးမှာအောင်မြင်မှုတွေရလာခဲ့တာပါ
ဂျွန်ရမ်မှာပြီးခဲ့တဲ့ဂျွန်လ6ရက်နေ့ကအိုဟိုင်းယိုမှာကစားတဲ့ USPGA Memorial ဂေါက်သီးပြိုင်ပွဲမှာတတိယနေ့ပြီး6ချက်အသာနဲ့ဥဆောင်နေပြီးမှ COVID-19 ရောဂါကူးစက်ခံထားရတယ်ဆိုတာကိုတွေ့ရှိပြီးတော့ပွဲကနေနှုတ်ထွက်လိုက်ရတဲ့အတွက်ချန်ပီယံဆုနဲ့လွှဲချော်ခဲ့ရပြီးဒေါ်လာ 1.6 တန်းလဲနစ်နာခဲ့ရပါတယ်ခင်ဗျာ 2020 Tokyo Olympic ပြိုင်ပွဲတွေကိုတော့အားစားကွင်းတွေမှာပြိသက်တစ်တောင်အထိကြီးကွင်းပြေးသွားမှာဖြစ်တယ်လို့ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ COVID-19 ကာယောဂါကာလအတွင်းဖြစ်တာကြောင့်ပြိသက်တွေမပါဘဲကျင်းပတာကအန္တရာယ်အကင်းဆုံးနဲ့အနည်းဆုံးဖြစ်လိမ့်မယ်လို့ကြွမ်းကျင်သူတွေကသတိပေးပြီးရပိုင်းတွင်မှာပဲအခုလိုမျိုးပြိသက်တစ်တောင်အထိကြီးကွင်းပြုဖို့ဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ virus အခြေအနေပေါ်မူတည်ပြီးတော့ဒီထက်လည်းနည်းနိုင်ခြေရှိတယ်လို့လည်းဆိုနေပါတယ်။အင်္ဂါကပြိသက်တွေကိုတော့ပြိုင်ပွဲလာရောက်ကြီးရှုခွင့်မပေးဖို့ဆုံးဖြတ်ထားပြီးတော့ပြည်တွင်းကပြိသက်တွေကိုတော့အိမ်ကနေအားကစားခွင့်တွေကိုတိုက်ရိုက်သွားဖို့တိုက်တွန်းထားပါတယ်။လူလူစစ်တမ်းတွေမှာတော့ဂျပန်ပြည်သူအတော်များများက virus အန္တရာယ်ကြောင့်ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်နေကြတယ်လို့ဖော်ပြနေပါတယ်။ဂျပန်ဝန်ကြီးချုပ်ဆူဂါကတော့တကယ်လို့တိုကျိုမြို့အနေနဲ့ COVID-19 ရေးပေါ်အခြေအနေကြောက်ခဲ့မယ်ဆိုရင်ပြိသက်မပါဘဲကျင်းပရင်လည်းကျင်းပသွားနိုင်တယ်လို့ပြောပါတယ်။ဒါမဲ့လည်းဂျပန်ပြည်သူတွေကတော့ virus နဲ့ပတ်သက်ပြီးစိုးရိမ်နေကြပေမဲ့လည်းပြိုင်ပွဲကိုကျင်းပမယ်ဆိုရင်တော့ပြိသက်တွေကိုခွင့်ပြုတင်တယ်လို့ပြောကြားနေကြပါတယ်ခင်ဗျာ
။နိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နေ့နဲ့ခင်းတနာရီအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz15133လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေထုံးတွင်နေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီကိုအောင်တွင်ကပြောပြမှာပ
ါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူငယ်တပ်ဖွဲ့ရဲ့အင်အားသုံးနှင်းနှင်းမှုတွေအတွင်းကလေးတငယ်60တဲ့မနဲ့တည်ဆုံတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ့်ပြီး9လနီးပါးရှိလာချိန်ကလေးတွေပေါ်အင်အားသုံးနှင်းနှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့ပေါ်ဆိုရင်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကူကပ်ပြီးကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါလူငယ်တပ်ဖွဲ့တွေအနေနဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ပြီးကလေးတွေနဲ့လူငယ်တွေမထိခိုက်အောင်စွာချဖို့တောင်းဆိုပါတယ်ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ရဲ့တင်းလာနေစည်းရင်းတွေအရဆိုရင်လဲဖေဖော်ဝါရီလကစလို့တည်ဆုံသူကလေး60တဲ့မနဲ့ရှိနေပြီးအပြင်းထန်ထိခိုက်ဒဏ်ရာရသူတွေလည်းရှိနေတယ်ဆိုပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်တုနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းခဲ့တဲ့9လနီးပါးရှိလာနေပေမဲ့စန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ခုခံတိုက်ခိုက်မှုတွေနဲ့အတူနိုင်ငံရေးအခြေအနေတွေလည်းဆက်လက်ပေါ်ပေါက်နေတာပါလီဗျားနိုင်ငံညီညာရေးဆွေးနွေးပွဲတဲ့ဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်သိုနီဘလင်ကင်ဟာအခုညလာကန်ကလီဗျားနိုင်ငံရဲ့ရေရှည်ညီညာရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်နေပြောဆိုလိုက်ပါတယ်ဂျာမနီနဲ့ကုလသမဂ္ဂပူးတွဲပြီးလီဗျားနိုင်ငံအနာဂတ်အတွက်နိုင်ငံတကာညီလာကန်တရက်စတင်ချင်းပေါ့ကိုရှိနေချိန်မှာပဲဝန်ကြီးဘလင်ကင်မှတ်ချက်ပေးပြောကြားလိုက်တာပါအခုညလာကန်ကနေလီဗျားနိုင်ငံမှာတက်ခတ်မှုတွေရက်ဆိုင်မှုနဲ့တည်ငြိမ်တဲ့အစိုးရပေါ်ပေါက်ရေးအစိုးရကျူးကျော်မှုတွေပေါ်မှာအခြေခံပြီးရှစ်ဆက်တူးတက်မှုတွေရရှိဖို့လည်းရည်မှန်းထားကြတာပါလူခွင့်ရေးချုပ်ပေါင်းမှုတွေနဲ့ဆက်နွယ်နေတယ်ဆိုပြီးတရုတ်နိုင်ငံကကုမ္ပဏီ၅ခုကိုပစ္စည်းတင်ပို့မှုတွေကိုအမေရိကန်ကကန့်သတ်လိုက်ပါတယ်ဗိုလ်တုနေကအမေရိကန်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကကုန်တင်ပို့ခွင့်ကန့်သတ်လိုက်တဲ့အထက်မှာတော့နေရောင်ခြည်စွမ်းအင်လုပ်ငန်းတွေပေါ်လီဆီလီကွန်အဓိကထုတ်လုပ်တဲ့လုပ်ငန်းတွေလည်းပါဝင်ခဲ့တာပါတရုတ်နိုင်ငံကဝီဂါရီနဲ့တခြားမွတ်စလင်လူနည်းစုတွေပေါ်လူခွင့်ရေးချုပ်ပေါင်းမှုဆွဆွဲချက်နဲ့ကန့်သတ်လိုက်တာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံကနေရုရှားပိုင်းဖြစ်2014ခုနှစ်တုန်းကသိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသအနီးပင်လယ်နက်ထက်မှာအမေရိကန်ဦးဆောင်တဲ့စီးရီးလိချင်းမှုမှာပါဝင်နေတဲ့ဗြိတိန်ရေတပ်ဖြတ်တင်မော်ဒစင်ကိုဗိုလ်တုနေကသတိပေးပစ်ခတ်တဲ့အကြောင်းရုရှားစစ်တပ်ကပြောလိုက်ပါတယ်။ဒါမှမဟုတ်ဗြိတိန်ဘက်ကတော့ပစ်ခတ်မှုဟာမမှန်ကန်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါရှင်။ကြာတာပရိနိနေနဲ့ခင်မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေနားစင်အချိန်မီွေးနားစင်ကြည့်ရှုနိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနေ့စဉ်ရေဒီယိုနဲ့ရုပ်သံကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့အခုအစီအစဉ်တွေကိုနောက်တစ်နာရီအကြာနနက်၈နာရီကနေ၉နာရီမှလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေThank you.
This program has